UN နိုင်ငံမှာရှိနေကြတဲ့အမေရိကန်နိုင်ငံသားတွေအားလုံးအမြန်ဆုံးထွက်ခွာကြဖို့ဘက်ကလက်မျိုးတော်မှာရှိတဲ့အမေရိကန်တန်ယုံကဒီနေ့ပဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ UN 2တပ်ဖွဲ့ခေါင်းဆောင်ကာစင်ဆိုလီမနီနဲ့ UN ပြည်သူ့စစ်ခေါင်းဆောင်အဘူမက်တီအမ်မူဟန်ဒစ်တို့အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွင်သေဆုံးသွားပြီးနိုင်ပိုင်းအတွင်းမှာပဲကြေညာချက်ထုတ်ပြန်လိုက်တာပါ။ UN နိုင်ငံပါဝင်ဒေသတွေမှာတင်းမာမှုတွေကြီးထွားလာနေတဲ့အတွက်အမေရိကန်နိုင်ငံသားတွေ UN နိုင်ငံကနေချက်ချင်းထွက်ကြဖို့နဲ့ပြည်နယ်ရေးလေကြောင်းကနေအမြန်ဆုံးထွက်ခွာကြဖို့အခက်အခဲရှိရဆိုရင်တော့ကုန်းလန်းကနေတခြားနိုင်ငံတွေကိုထွက်ခွာကြဖို့လဲတန်ယုံကြေညာချက်မှာတိုက်တွန်းထားပါတယ်။အမေရိကန်ရဲ့တိုက်ခိုက်မှုနောက်ပိုင်းရက်ခက်လာမဲ့အခြေအနေတွေပေါ်စိုးရိမ်မှုတွေနဲ့တူကမ္ဘာရေနံစည်းလဲဒီနေ့ပဲမြင့်တက်သွားပါတယ်။လန်ဒန်ဈေးကွက်မှာရေနံစည်းဈေးက4.1%ခန့်မြင့်တက်သွားခဲ့ပြီးတစ်ပီပါကို2.80ဒေါ်လာမြင့်တက်ပြီး68.95ဒေါ်လာအထိဈေးတက်သွားပါဒီမတိုင်ခင်တုန်းကအမေရိကန်နဲ့တင်းမာမှုတွေကြီးထွားခဲ့ချိန်မှာလဲပါရှန်ပင်လယ်ဝက်ကိုဖျက်ဆီးတဲ့ရေနံတင်ပို့မှုတွေကိုပြစ်ပင်မဲ့အကြောင်းအီရန်ကချိန်ချောက်ခဲ့မှုပါတယ်။ကမ္ဘာရေနံတင်ပို့မှုတွေရဲ့20%လောက်အသုံးပြုနေတဲ့ဟော်မုဇ်ရေလက်ချမ်းမှာရေနံတင်ပို့တွေတက်ခက်ခံရတဲ့ဖြစ်နေလဲကြုံရတာပါ။ဒီချိန်မှာအီရန်ဘက်ကတုံ့ပြန်မှုတွေဟာဟော်မုဇ်ရေလက်ချထက်ကျော်လွန်နိုင်တယ်လို့လဲစီးပွားရေးအခက်အခဲတွေနဲ့ရင်းနှီးမြှုပ်နှံသူတွေစိုးရိမ်နေပါတယ်။